NLD အစိုးရရဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှုတွေကနောက်ဆုံးကြံအာဂတိလိုက်စားမှု၅ခုအတွက်စုစုပေါင်း1,000ခန့်နှင့်ချလိုက်ပါတယ်။အခုဆိုရင်ဒေါက်ဆန်းစုကြည်ဟာအမှုပေါင်း19ခုအတွက်စုစုပေါင်း1,000တုံးဆက်တုံးနှင့်ချခံထားရပါတယ်။သူ့ပေါ်ဆွဲဆိုထားတဲ့အမှုတွေအားလုံးအပိတတ်သွားပြီမို့နိုင်ငံရေးအပါအဝင်ထူးခြားတဲ့ပြောင်းလဲမှုတွေရှိနိုင်ပါသလား။ရန်ကုန်ကဆ နေပြီးတော့အထူးတရားရုံးကနေ1980အသီးသီးချမှတ်လိုက်တာမို့ဒေါက်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုအလုံးပြည့်ပြတ်သွားပြီလို့ဆိုနိုင်ပါတယ်။တချိန်ထဲမှာပဲအမှုတွေပြည့်ပြတ်သွားခြင်းမှာသူ့ကိုနေအကျယ်ချုပ်ပြောင်းရွှေ့ထားမယ်ဆိုပြီးသတင်းတွေလည်းကြဲကြဲပြပြထွက်ခဲ့ပါတယ်။စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကတော့အမှုတွေအမိန့်ချပြီးရင်သူ့ကိုဘယ်မှာထားမလဲမသိဘူးလို့သ ေးမယ်ဆိုတဲ့သတင်းတွေထွက်နေပြီးတော့စစ်ကောင်စီဘက်ကသူ့အဖြစ်တန်တွေကိုတစုံတရာရှော့ပေါ်ပေးမလားမျှော်လင့်သူတွေလည်းရှိပါတယ်။ပြည်အောင်စုရှိနေအများအဖွဲ့ဥက္ကဋ္ဌလွတ်တော်ရှိနေကြီးဦးကြီးမြင့်ကတော့စစ်ကောင်စီဘက်ကနေဒေါအောင်ဆန်းစုကြည်ကိုချမှတ်ထားတဲ့အမှုတွေရှော့ပေါ်ပေးနိုင်ပေမဲ့လူငယ်ချမ်းသာခွင့်ပေးနိုင်မှာမရှိဘူးလို့တုံ့တက်ပါတယ်
။ဒေါအောင်ဆန်းစုကြည်ကတော့ဒီလွတ်လာရေးနေ့မှာမလွတ်ဘူးလေ။ဒါပေမဲ့လို့ပြစ်ဒဏ်လျှော့တဲ့အချိန်မှာဒီပါလာနေအကုန်လုံးပြီးသွားပြီဆိုတဲ့အခါမှာအဲတပေါင်းလေးပေါ်မှာဘယ်လောက်လျှော့လဲဆိုတာသူအပြစ်လာနေတယ်မပြစ်ချက်ဘူး။ဒီကြတော့ဒေါန်ဆန်းစုကြည်တို့နိုင်ငံရေးမှာလမ်းမထူးမယောင်ပြောလုပ်တာပေါ့လုပ်တာတော်တော်လည်းဒေါန်ဆန်းစုကြည်ဒီနေ့ဒီနေ့ဒီပါမှာအောက်ကမျိုးအများကြီးရတယ်ပေါ့ဒေါန်ဆန်းစုကြည်လည်းပယ်လို့မရအောင်ပဲအဲ့တော့နိုင်ငံလည်းအမြင်မှာလည်းကြည့်ကောင်းအောင်ပြစ်ဒဏ်တွေလျှော့လျှော့တာလည်းမှာတော့ပါတော့ပါနိုင်တာပေါ့တို့တော့မလုပ်ဘူးဘာလို့ဒီကောက်ပွဲရှိတာလဲဒီကောက်ပွဲမတိုင်တော့မလုပ်ဘူးအဲ့ဒါတော့ဒီကြံပြီချက်ပေါ့နော
်ရခိုင်ချိန်တုန်းကနိုင်ငံသားဧည့်သည်တွေကိုတွေးခွင်မပေးခဲ့တဲ့ကိစ္စအပေါ်မှာအမှုမပီးတတ်လို့ဆိုပြီးစစ်ကောင်စီဘက်ကအကြောင်းပြန်တုတ်ပြန်ခဲ့မှုပါတယ်အဲ့ဒီအတွက်အခုအမှုပီးပြတ်ချိန်မှာပြင်ပနဲ့တစုံတရာတွေးဆောင်ခွင့်ပေးမလားအထူးသဖြင့်အခုရောက်နေတဲ့တရုတ်နိုင်ငံအထူးကိုယ်စားလှယ်နဲ့တွေးဆောင်ခွင့်ပေးမလားယူဆနေသူတွေလည်းရှိပါတယ်ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာတရားဝင်ထုတ်ပြန်တာမျိုးတော့မရှိပါဘူးနှစ်ပေါင်း80ကျော်အတွင်းမြမအရေးပထမဆုံးချမှတ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာဒေါန်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့မတရားဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်ဒီချိန်ထဲမှာလည်းပဲလာမယ့် February လဆိုရင်စစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်ပြည့်ပါပြီ။စစ်ကောင်စီကတော့အာဏာသိမ်းတယ်လို့မသုံးပဲဖွဲ့စည်းပုံဥပဒေအရအာဏာလွှဲယူတာလို့သုံးထားတဲ့အတွက်ဖွဲ့စည်းပုံပါအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်အရနှစ်နှစ်အထိအများဆုံးအာဏာယူလို့ရပါတယ်။ဒါကြောင့်လဲဒေါအောင်ဆန်းစုကြည်အမှုတွေပြီးပြတ်ပြီးတဲ့နောက်တစုံတရာနိုင်ငံရေးအရာထူးခြားမှုတွေဖြစ်မလားယူဆသူတွေလည်းရှိပါတယ်။ဝါရင်နိုင်ငံရေးလေးလာသူတူကတော့ဒေါအောင်ဆန်းစုကြည်နဲ့ဟန်ပြဆွေးနွေးမှုတစ်ခုခုဖြစ်လာမလားလို့ယူဆပါတယ်။ဟို
လာမယ့်ဆွေးနွေးပွဲတည်းနေဆိုရင်ဟိုသူတို့2008ဖွဲ့စည်းပုံအရသူတို့တန်ကုန်ပြီ။အားလုံးပြန်ခေါ်ကြိုက်သမားဦးအာနာပြအဒီကောက်ပေါ်တဲ့6လပြည့်စင်ဆိုတဲ့ဟိုအပြောင်းလဲလုပ်ဆရာရှိတယ်။ဆိုတော့သူတို့အနေနဲ့လမ်းလို့လမ်းကားတစ်ခုကိုရောက်နေတယ်အပေါ်ရှိတယ်။နောက်ပြည်သူကိုစေသားဖို့နိုင်ငံတကာကိုလက်ခံအောင်လုပ်ဖို့ဆိုပြီးအဲနိုင်ငံကြီးရဲ့ချက်ချင်းမှာရှိနေတယ်။အဲတော့အဲ့ဒီကကိုနိုင်ငံကြီးကဘုရင့်အောင်တိုက်ရှိလုပ်ခဲ့လို့ပဲလည်းဘုဘယ်လိုယူမလဲဆိုတာကိုသူစဉ်းစားနိုင်တယ်။အဲ့ဒီမှာသူတို့အသာဘယ်လိုရမလဲ။နော်သူတို့ကမထိတတ်ကြဘူးဖြစ်မလဲဆိုရင်စဉ်းစားကြရင်သူတို့မှရှိနိုင်တယ်။အဲ့လိုစဉ်းစားရင်ဒေါ်ဆန်းစုကြည်ကိုအတန်ထွက်ခွင့်ပေးလိုက်တာကသူတို့အတွက်မကောင်းဘူး။သူတို့ကနေလာနေလာတယ်သူမြင်တယ်။ဒေါ်ဆန်းစုကြည်ကိုအတန်ထွက်ခွင့်ပေးမယ်ဆိုတာပြစ်ဒဏ်လေးချပေးပြီးဖြစ်တဲ့ကြောင့်ဟိုကနေကြေကျုပ်ထားပြီးတော့ဟုတ်လားပြေဆုံးဆွေးနွေးမှုရှိပါတယ်သူတို့ကိုယ်တိုင်ဟုတ်လားအဲဦးမရောင်လိုက်ကိုယ်တိုင်တော့ဆက်စီနဲ့ပြေဆုံးဆွေးနွေးမှာပါမယ်ဒါမှမဟုတ်လေသူတို့ရဲ့ကွန်ပျူတာကပြေဆုံးဆွေးနွေးပါမယ်အဲစားရခြင်းပေါ့နော်တစ်ချက်ခုတ်3-4ချက်ပြတ်တယ်စဉ်းစားချက်မျိုးသူတို့ကမရှိဘူးလို့တော့မပြောနိုင်ဘူ
းအသက်89နှစ်အရွယ်ဒေါအောင်ဆန်းစုကြည်ဟာစစ်ကောင်စီကဆွဲဆိုထားတဲ့အမှုပေါင်း14မှုနဲ့လက်ရှိမှာစုစုပေါင်း1026နှစ်အထိချမှတ်ခံထားရပြီးဖြစ်ပြီးလက်ရှိမှာစုစုပေါင်း1026နှစ်အထိချမှတ်ခံထားရပြီးနေပြည်တော်အချုပ်ထောင်တွင်းမှာအကျဉ်းချခံထားရပါတယ်ဒီကနေ့ချမှတ်လိုက်တဲ့နှစ်တွင်းနဲ့ပေါင်းရင်စုစုပေါင်း1033နှစ်ဖြစ်ပါရဲ့ရှင်